လာပါရှင်2020ပြည့်နှစ် January 17ရက်တနင်္လာနေ့ညနေပဲ VOA season 2ကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ line meter 16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင်ကျွန်မခွန်ညိုပါခုညနေခင်း season 2တာဝန်ယူပါမယ်ရှင
်ကျွန်မဆုမြတ်ပေါ်မှာ American နဲ့ Iran ကြားတင်းမာနေချိန်မှာ Iran နဲ့ Sweden နိုင်ငံအလားအလာပေါ်သူ့ဘက်ကစိတ်မဝင်စားဘူးလို့ American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံကတအားမီးတောင်တွေကနေမီးခိုးပြာတွေချော်ရည်တွေထွက်လာခဲ့ပြီးတဲ့နောက်အန္တရာယ်များတဲ့ပောက်ကွဲမှုဖြစ်နိုင်တဲ့အဆင့်လေးအထိတာဝန်ရှိသူတွေတတိပေးသတ်မှတ်ထားပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုသားညုံနဲ့ကြီးညာပေးပါမယ်ရှင်
။နိုင်ငံတကာသတင်းတွေပြီးထုတ်လွှင့်ပေးမဲ့သတင်းလှတွေထဲမှာတော့ဒီအရင်ဆုံးနှားဆင်ကြရမှာကတရုတ်သမ္မတရဲ့မြန်မာခီးစဉ်အပေါ်မှာကချင်နိုင်ငံရေးခေါင်းဆောင်တဦးကသုံးသပ်ထားတာကိုအခုလိုနှားဆင်ကြရမှာပါ
။ကျွန်တော်ကတော့သူ့ရဲ့ဒီခီးစဉ်ကတော့အကောင်မြင်တယ်ရှိပါတယ်သူကဒီမြင်းကြံရေးရရှိရရရှိကြောင်းဘလော့ပတ်
အချင်းပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးချာရဲ့သုံးသပ်ချက်နဲ့တူနာဆင်ကြရမှာပါတရုတ်သမ္မတမလာခင်တရုတ်မြန်မာနယ်စပ်ငြိမ်းချမ်းရေးနယ်စပ်တည်ငြိမ်ရေးတွေကိုတရုတ်အစိုးရရဲ့အထူးကိုယ်စားလှယ်ကဆွေးနွေးပေးနေချိန်မှာပဲနယ်စပ်ကုန်သွယ်ရေးလမ်းမှာတော့ပြစ်ကတ်မှုကာမီရှုမှုတွေဖြစ်နေတယ်ဆိုတာကိုလည်းပြောပြပေးပါမယ်တခါအီရန်တော်လှန်ရေးအစောင့်တပ်ကယူကရိန်းခရီးသည်တင်လေယာဉ်ကိုပစ်ချခဲ့လို့လိုက်ပါသူအားလုံးသေဆုံးခဲ့ရတဲ့ကိစ္စအီရန်ပြည်တွင်းမှာလည်းဆန္ဒပြကန့်ကွက်နေကြတဲ့အကြောင်းကိုလည်းသိကြရမှာပါရှင်အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံတို့ကပြောပြပေးပါမယ်ရှင
်။ American နဲ့ Iran ကြားတင်းမာနေချိန်မှာ Iran နဲ့ဆွေးနွေးနိုင်မယ့်အလားအလာပေါ်သူ့ဘက်ကတော့စိတ်မဝင်စားဘူးလို့ American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ Iran ဘေးချက်နန်းချက်ဖြစ်နေချိန်မှာ American တာဝန်ရှိသူတွေကအခွင့်အရေးကိုလက်လွတ်မခံဘဲ Iran ခေါင်းဆောင်တွေဆွေးနွေးနှိမ့်နိုင်လာအောင်လို့ဖိအားပိုပေးသွားမယ်လို့အမျိုးသားလုံခြုံရေးအကြံပေး Robert O'Brien က CBS သတင်းဌာနကိုပြောခဲ့တာပါ။ဒါပေမဲ့အီရန်ဘက်ကဆွေးနွေးညှိနှိုင်းလာရင်တော့မှသူ့ဘက်ကခရုမဆိုင်ဘူးလို့သမ္မတထရမ့်ကတနင်္ဂနွေနေ့ညတုန်းက Twitter ပေါ်မှာရေးသားခဲ့ပါတယ်။နျူကလ িয়ার လက်နက်မရှိဖို့နဲ့ဆန္ဒပြသူတွေကိုမတက်ဖို့ပဲလိုတယ်လို့သမ္မတက Twitter ပေါ်မှာရေးပါတယ်။စုစုပေါင်း186ယောက်သေဆုံးခဲ့တဲ့ Ukraine ခီးသည်တင်လေယာဉ်ကိုမှားယွင်းပစ်ချမိတယ်လို့အီရန်စစ်တပ်ကဝန်ခံခဲ့ပြီးတဲ့နောက်ဒီပေါ်မကျေနပ်လို့ဒီကနေ့မှလည်းတတိယနေ့အဖြစ်ဆန္ဒဆက်ပြနေကြပါတယ်။အီရန်ရဲ့ရန်သူဟာအမေရိကန်လို့သူတို့လိမ်ညာပြောနေပေမဲ့တကယ်ရန်သူဟာအီရန်နိုင်ငံထဲမှာရှိနေတာဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။အီရန်တွေကလာတဲ့ဗီဒီယိုတွေမှာအီရန်ရဲ့ဘာသာရေးခေါင်းဆောင်ကြီးအပေါ်ဆန္ဒပြသူတွေကန့်ကွက်ကြွေးကြော်နေတဲ့ဓာတ်တွေလမ်းတွေပေါ်ကတဝဲခွက်တွေရန်ငွေတွေကိုမြင်ရပါတယ်။အာဏာပိုင်တွေကတော့ဆန္ဒပြသူတွေကိုရဲတွေကခြေအစ်စ်တွေနဲ့ပြစ်ခတ်တယ်ဆိုတာကိုညှင်းဆန်နေပါတယ်။ဒါပေမဲ့တဟီရန်မြို့တော်တွေကအာဇာဒီရင်ပြင်မှာဆန္ဒပြသူတွေတနက်နဲ့ပြစ်ခတ်ရတဲ့ဗီဒီယိုတွေတနင်္ဂနွေနေ့ညပိုင်းကထွက်ပေါ်လာခဲ့တာပါ။တနက်တန်ရာရသူတွေကိုတဲသွားတဲ့ပုံတွေလုံခြုံရေးတာဝန်ရှိသူတွေရိုင်ဖယ်တနက်တွေနဲ့ပြေးလွှားနေတဲ့ပုံတွေကိုလည်းဗီဒီယိုထဲမှာတွေ့ရပါတယ်။ဆန္ဒပြသူတွေကိုအထီးကရုပ်နှိမ့်နှင်းရဲတွေကလက်ကင်ဒုတ်တွေနဲ့လိုက်ရိုက်နေတဲ့ပုံတွေလည်းထွက်ပေါ်လာခဲ့ပါတယ်။
အခုလိုမျိုးအီရန်နိုင်ငံတွင်းမှာဆန္ဒပြမှုတွေဖြစ်နေသလိုပဲအီရန်လက်ချက်နဲ့ယူကရိန်းလေရင်အခုလိုပြတ်ကျတဲ့နေရာမှာအသက်ဆုံးရှုံးခဲ့သူတွေအတွက်ဝမ်နီအောင်မေဘယ်တရကနေဒါနိုင်ငံအက်ဒမွန်တန်မြို့မှာဆွေးနွေးကပြုလုပ်ပါတယ်အဲဒီမှာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုတက်ရောက်ပါတယ်ပြီးခဲ့တဲ့ဗိုလ်တော်ဦးနေကပြတ်ကျသွားတဲ့ယူကရိန်းလေကြောင်းလိုင်းလေရင်ထဲမှာအီရန်အများစုနဲ့အီရန်ຫນွေပွားကနေဒါနိုင်ငံသားတွေအပါအဝင်လူပေါင်း186ဦးပါပြီးတော့လေရင်ပြတ်ကျတာကြောင့်အားလုံးသေဆုံးခဲ့ရပါတယ်ဒီပြကြမှုကိုရည်ညွှန်းပြီးတော့ဒီဖြစ်စဉ်အတွက်တရားမျှတမှုမရမချင်းသူတို့တွေအားလုံးကျွန်တော်တို့တွေအားလုံးအေးချနိုင်မှာမဟုတ်ဘူးဆိုပြီးတော့ကနေဒါဝန်ကြီးချုပ် Trudeau က Civil Community Center မှာလုပ်တဲ့တနင်္ဂနွေနေ့ဆွေးတောင်းပွဲမှာသစ်ဆုံးသူတွေရဲ့မိသားစုဝင်တွေကိုအားပေးပြောဆိုပါတယ်ဒီအတွက်ကနေဒါနိုင်ငံတွေနဲ့မိဖက်နိုင်ငံတွေနဲ့လက်တွဲပြီးတော့အပြေမရမချင်းစုံစမ်းစစ်ဆေးမှုတွေကိုခိုင်ခိုင်မာမာဖြစ်အောင်လို့ဆန္ဒသွားပါမယ်လို့လည်းပြောပါတယ်လေရင်ပြကြတာဟာစပိုင်းဆိုင်ရာချွေးမှုဖြစ်ပြီးတော့သူ့ရဲ့လက်ချက်မဟုတ်ဘူးလို့အီရန်နိုင်ငံဘက်ကကနေဦးအဖြစ်အခိုင်အမာညှင်းဆိုပါတယ်အဲ့ဒီနောက်ပိုင်းကျတော့မှသူတို့ရဲ့လေကြောင်းကာကွယ်ရေးအတွက်ဆောင်းရရာမှာမတော်တဆပြစ်ချခံရတာဖြစ်တယ်လို့အီရန်အာဏာပိုင်တွေကဝန်ခံခဲ့ပါတယ်။အီရန်ပြစ်ချလို့ဒီလိုရင်ပြစ်ကြတာဖြစ်တယ်ဆိုပြီးတော့နောက်နိုင်ငံခေါင်းဆောင်တွေကပြောဆိုလာပြီးတဲ့နောက်မှပဲအီရန်ဘက်ကအခုလိုဝန်ခံလာတာလည်းဖြစ်ပါတယ်
။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်တောင်ဘက်55မိုင်လောက်အကွာမှာရှိတဲ့တအားမီးတောင်တွေကနေမီးခိုးပြာတွေချော်ရည်တွေထွက်လာခဲ့ပြီးတဲ့နောက်အန္တရာယ်များတဲ့ပောက်ကွဲမှုဖြစ်နိုင်ခြင်းအဆင့်လေးအထိတာဝန်ရှိသူတွေသတ်မှတ်သတိပေးထားပါတယ်။မီးတောင်စားပေါက်ပြီဆိုရင်တော့အန္တရာယ်အဆင့်5ကိုသတ်မှတ်မှာပါ။မဖြစ်မနေပောက်တော့မဲ့အခြေအနေသတိပေးချက်ထုတ်ခဲ့ပြီးတဲ့နောက်အနီးဝန်းကျင်မှာရှိနေကြတဲ့ဒေသခံ2000ခွဲလောက်အထိဘေးလွတ်ရာတိမ်းရှောင်နေကြရပါတယ်။ဒီနေ့ကနေ့တုန်းကမီးတောင်တွေကထွက်လာတဲ့မီးခိုးပြာတွေကမနီလာမြို့တော်အထိလွင့်လာခဲ့တာပါ။မီးခိုးပြာတွေကြောင့်လေရင်ခီးစဉ်တွေကိုဖျက်သိမ်းခဲ့ရတယ်လို့ကျောင်းတွေအစိုးရရုံးတွေလည်းပိတ်ထားရပါတယ်။ မီးရန်ပေါက်တဲ့အချိန်ကနေဆူနာမီဒီလိုင်းကြီးတွေဖြစ်လာနိုင်တယ်လို့လည်းတာဝန်ရှိသူတွေကသတိပေးထားပါတယ်။တအားမီးရန်ဟာကမ္ဘာပေါ်ကမီးရန်ရှင်တွေထဲမှာအရွယ်အစားအသေးဆုံးမီးရန်တွေထဲမှာပါပါတယ်။ဒါပေမဲ့1992ခုနှစ်ထဲကအချိန်ပေါင်း30ကျော်ပေါက်ကွဲခဲ့ပြီးတော့မီးရန်ပေါက်ကွဲမှုကြောင့်လူပေါင်း 1500 ထက်မနည်းသေဆုံးခဲ့ပါတယ်
။ထိုင်ဝမ်ရွေးကောက်ပွဲမှာသမရ CN1 ပြန်အနိုင်ရသွားတဲ့ဒီကမှာကစိုင်းအင်းဝမ်းပြန်အနိုင်ရတော့တဲ့ရလကြောင့်မလို့ညဉ့်ညံ့အတွက်မျှော်လင့်နေတဲ့သူတွေအတွက်အလွန်အမင်းစိုးရိမ်စရာအခြေအနေတရဖြစ်တယ်လို့တရုတ်စူရပိုင်ရှင်မော်သတင်းဌာနကရေးသားတုံ့ပြန်ပါတယ်။ပြီးခဲ့တဲ့စနေနေ့ကလုတ်တဲ့ထိုင်ဝမ်ရွေးကောက်ပွဲအတွက်မှာတော့သမရစီအင်းဝမ်းဟာမဲရီအတွက် 8.3% ကျော်ရာခိုင်နှုန်းအဖြစ်58ရာခိုင်နှုန်းအများစုနဲ့အနိုင်ရခဲ့တယ်လို့သူ့ရဲ့ပါတီကလည်းလွှတ်တော်မှာအများစုအနိုင်ရပါတယ်။တရုတ်စူရပိုင်စင်ဝါရဲ့ဖော်ပြချက်ထဲမှာတော့စိန်နဲ့ဒီဆိုင်နဲ့အာနာယာ DPP ပါတီဟာမဲလိမ်လည်မှုတွေမဲရဖို့အတွက်ဖိနှိပ်ချင်းချောက်မှုတွေနဲ့ရွေးကောက်ပွဲအတွက်မှာမတမာတဲ့နီလန်တွေတုံးခဲ့တယ်ဆိုပြီးတော့ရေးပါတယ်တုတ်ရှင်ဝါရေးသားဟာလွန်ခဲ့တဲ့2016ခုနှစ်စိုင်ပထမအကြိမ်အနံရစဉ်တုန်းကကြမ်းတမ်းရေးသားတုံ့ပြန်မှုမျိုးကိုပြန်တွေ့လာရတာဖြစ်ပါတယ်တရုတ်အနေနဲ့ထိုင်ဝမ်ကျွန်းဟာသူတို့ရဲ့ပိုင်နယ်ဖြစ်တယ်လို့ပြောဆိုနေတာပါတရုတ်တနိုင်ငံတည်းအလံတလက်ထဲအောင်မှာနှစ်ဖက်ဆွေးနွေးညှိနှိုင်းရမယ်ဆိုတဲ့တရုတ်စူရရဲ့တမတ်ချက်ကိုထိုင်ဝမ်သမ္မတဆိုင်ကမြင်ပယ်ထားပါတယ်ဆိုင်သမ္မတဖြစ်လာတဲ့2016ခုနှစ်ကလေးကဆိုရင်တော့တရုတ်ထိုင်ဝမ်ဆက်ဆံရေးပို့ပြီးတော့တင်းမာပါတယ်2016ကနေပြီးတော့2019ခုနှစ်အတွင်းမှာဆိုရင်ထိုင်ဝမ်ကျွန်းနာကိုတရုတ်စစ်လေယာဉ်တွေဖြတ်တန်းတာမျိုးထိုင်ဝမ်နဲ့ဆက်နွယ်နေတဲ့ခီးသွွားလုပ်ငန်းတွေကိုတရုတ်ကဖြတ်တောက်ပစ်တာမျိုးထိုင်ဝမ်စူရကိုအသီးမှတ်ပြုတာကိုရုပ်သိမ်းဖို့နိုင်ငံတကာကိုစီရင်ဖြောင်းဖြားတာမျိုးတွေတရုတ်နိုင်ငံဘက်ကလုပ်ခဲ့ပါတယ်ဆိုင်အနေနဲ့လည်းအခုလိုမျိုးသူပြန်ရွေးခါတဲ့အပေါ်မှာတရုတ်ဘက်ကနေပြီးတော့ဖီအားတွေပူလာနိုင်တယ်ဆိုတာကိုသိတဲ့ကြောင်းဒင်းစာရှင်းလင်းပွဲမှာပြောပါတယ်တရုတ်ရဲ့ချင်းကြောက်မှုကိုရင်ဆိုင်ရမှာတော့နှစ်နိုင်ငံညီငယ်ရင်းနဲ့တည်ငြိမ်ရေးကိုတတ်နိုင်လောက်ရှေ့ရှုဆောင်ရွက်သွားမယ်ဆိုပြီးတော့သူကပြောဆိုသွားပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညာလိုင်းဒိုမီတာ19 kHz 15563ညာနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညနေပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဩစတြေးလျနိုင်ငံမှာတောမီတွေကြောင့်ထိခိုက်ဆုံးရှုံးခဲ့တဲ့သဘာဝတောရန်တိရစ္ဆာန်တွေကိုပြန်လည်ပြုစုပြောထောင်ဖို့နဲ့ကာကွယ်ဖို့အတွက်ဒေါ်လာ34သန်းလောက်နဲ့ညီများတဲ့ဩစတြေးလျဒေါ်လာသန်း50သုံးဆွဲမယ်လို့ဩစတြေးလျအစိုးရကကြေညာပါတယ်။တောမီကြောင့်ဂေဟဗေဒစနစ်ကြီးမှကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေဖြစ်ခဲ့တယ်လို့ဗန်နာရေးဝန်ကြီးဂျော့ဂျ်ဖရိုက်ဒန်ဘတ်ကဒီကနေ့ပြောပါတယ်။ပေါ့တ်မကွာရီမှာကိုအာလာဘွက်ဝင်လေးတွေကိုကုသပေးနေတဲ့စေယုံကိုသွားလေ့လာစဉ်မှာသူကအခုလိုပြောကြားခဲ့တာပါ။နိုင်ငံတော်ဝန်တောမီတွေကြောင့်တော်ရိုင်းတရိတ်ဆန်တန်းတထောင်ကျော်တည်ကြည်ခဲ့တယ်လို့တဘာဝတော်ရိုင်းတရိတ်ဆန်တွေကိုထိမ့်သိမ်းဆောက်ရှောက်တဲ့ WWF Australia ကခန့်မှန်းထားပါတယ်။အများဆုံးတည်ဆုံးခဲ့တာကတွားတွားတဝါတွေဖြစ်ပြီးတော့ဒုတိယအများဆုံးကငှက်တွေဖြစ်ပါတယ်။အဲဒီနောက်မှာအများဆုံးတည်ခဲ့ကြတာကတော့နိုးတိုက်တဝါတွေဖြစ်တဲ့ကိုအာလာဝက်ဝင်လေးတွေ၊သားပိုက်ကောင်တွေ၊သားပိုက်ကောင်ထက်အရည်သိမ်းခဲ့တဲ့ဝါလာဘီတွေ၊ဖြူးကောင်တွေနဲ့တူတဲ့အန်ကန်ဒါတွေဝက်ဝင်အသေးစားလေးတွေနဲ့တူပြီးတော့သားပိုက်အိတ်ပါတဲ့ဝမ်ဘတ်လေးတွေဖြစ်ပါတယ်။ကိုအာလာဝက်ဝင်လေးတွေတွင်ကောင်ရီတသိန်းကနေနှစ်သိန်းကြားတည်ဆုံးခဲ့တယ်လို့ WWF ကခန့်မှန်းထားပါတယ်။တစ်ချိန်တည်းမှာပဲဒီတောမီတွေအကြီးကျယ်လောင်းနေတဲ့နေရာတွေမှာအပူချိန်ကျပြီးလေတိုက်နှုံလျှော့လာတာကြောင့်တောမီတွေကိုထိန်းနိုင်တဲ့အခြေအနေများလာပြီလို့မိသက်တာဝန်ရှိသူတွေကပြောပါတယ်။မီးပေးတဲ့အဆိုးဆုံးခံနေရတဲ့ New South Wales ပြည်နယ်တွေကတချို့နေရာတွေမှာမီးကိုကြိုးစားနှိမ့်သန့်ရတဲ့အခြေအနေကနေမီးမကူအောင်လို့ကာကွယ်တဲ့အခြေအနေရောက်နေပြီလို့မိသက်တပ်ဖွဲ့ဝင်တွေပြောပါတယ်။ဗိုဒါလာမြို့မှာဆိုရင်အဓိကအဝေးပြေးလမ်းမကြီးနာမီးမကူအောင်တားနိုင်ခဲ့ကြပါတယ်။အောက်တိုဘာလတည်းကတောမီတွေလောင်းနေတဲ့ Gosford တောင်တန်းဒေသမှာလည်းမိုးဖွဲရွာခဲ့ပြီးတဲ့နောက်မီးကိုထိန်းထားနိုင်ပြီလို့ Sydney Morning Herald သတင်းစာထဲမှာဖော်ပြခဲ့ပါတယ်။ New South Wales ပြည်နယ်ထဲမှာတနင်္ဂနွေနေ့အထိတောမီပေါင်း112ခုလောင်ကျွမ်းနေပြီး40လောက်ကိုမထိန်းနိုင်သေးဘူးလို့ပြည်နယ်ကျေးလက်ဒေသဆိုင်ရာမိသက်တပ်ဖွဲ့ကပြောပါတယ်ရှင်
။ American ပြည်တော်စုတောင်ပိုင်းနဲ့အရှေ့ပိုင်းမှာနှွေဦးပေါ်မှာတိုက်လေရှိတဲ့မုန်တိုင်းပူဇံမျိုးဒီမုန်တိုင်းတက်ခိုက်တာကြောင့်မလို့ဒီသတင်းပတ်တွေတွင်ပြည်နယ်တော်များများမှာပူနွေးတဲ့ရာသီဥတုအခြေအနေနဲ့ကြုံရပါတယ်။Texas, Oklahoma, Louisiana, Alabama ပြည်နယ်တွေမှာမုန်တိုင်းကြောင့်မလို့အနည်းဆုံးလူ11ဦးသေဆုံးပါတယ်။လေပြင်းကြောင့်လက်စစ်မီးတွေပြတ်တောက်ခဲ့တယ်လို့ပဲသစ်ပင်တွေလည်းအမြစ်ကကျွတ်ထွက်ခဲ့ပါတယ်။နိုင်ငံရဲ့တောင်ပိုင်းပြည်နယ်တွေမှာလည်းရေကြီးရေလျှံမဲ့ NDA 3 ပြည်ချက်တွေထုတ်ပြန်ထားပါတယ်။အမေရိကမှာခုချိန်ဟာပုံမှန်ရဆိုရင်ဆောင်းရသည်ဖြစ်ပေမဲ့အရှေ့မြောက်ပိုင်းပြည်နယ်တွေမှာမနေ့တနင်္ဂနွေနေ့ကစံချိန်တင်ပူနွေးတဲ့ရာသီဥတုအခြေအနေရှိခဲ့ပါတယ်။ဘော့စတန်မြို့မှာ 22°C, နယူးယောက်မြို့မှာတော့ 20°C အထိအပူချိန်မြင့်တက်ပါတယ်။ဒီသတင်းပတ်တစ်ပတ်လုံးအမေရိကန်ပြည်သူအရှေ့ပိုင်းပြည်နယ်တွေမှာပူနွေးတဲ့ရာသီဥတုအခြေအနေတွေဆက်ပြီးရရှိနေအောင်မယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှစစ်ပညာသင်နေတဲ့ဆာဒီအာရေဗျဆင်မူရ20ကျော်ကိုအမေရိကန်အစိုးရကနေရပ်ပြန်ပို့မဲ့အကြောင်းကြေညာဖို့ရှိနေပါတယ်။ပြီးခဲ့တဲ့လတုန်းကဖလော်ရီဒါပြည်နယ်ပန်ဆာကိုလာမှာရှိတဲ့ရေတပ်အခြေစိုက်စခန်းမှာဆာဒီလေတပ်အရာရှိတယောက်ရဲ့ပြစ်ခတ်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်တွေသေဆုံးခဲ့ပြီးတဲ့နောက်ပန်တဂွန်စစ်ဌာနချုပ်ကပြန်လည်တုံ့တက်ပြီးတော့ဆာဒီစစ်မှုရန်တွေကိုနိုင်ငံထဲကနေနှင်ထုတ်မှဖြစ်တဲ့အကြောင်းအမေရိကန်သတင်းတွေထဲမှာဖော်ပြနေကြပါတယ်။အသက်22နှစ်အရွယ်ဆာဒီလေတပ်ဒူဘိုတယောက်ရဲ့ပြစ်ခတ်မှုကြောင့်အမေရိကန်တပ်သား3ယောက်သေဆုံးပြီး6ယောက်ဒဏ်ရာရခဲ့တာပါ။အခုလိုနိုင်ငံတွေကနှင်ထုတ်မဲ့ဆာဒီစစ်မှုရန်တွေဟာတနတ်သမားကိုပြစ်ခတ်ဖို့ကူညီပေးခဲ့ကြသူတွေမဟုတ်ပေမဲ့တချို့ဟာအစွန်းရောက်လုပ်ရက်တွေနဲ့ဆက်နွယ်နေကြောင်းဒီအခြေအနေတွေကိုသိသူတွေရဲ့ပြောကြားချက်တွေကိုကိုးကားပြီးသတင်းတွေထဲမှာဖော်ပြကြပါတယ်။အစွန်းရောက်လုပ်ရက်တွေတနတ်သမားလေးလာခဲ့တဲ့အကြောင်းတချို့ဆာဒီစစ်မှုရန်တွေကအာဏာပိုင်ကိုအသိပေးဖို့ပြက်ကွက်ခဲ့ကြတယ်လို့ပြောပါတယ်။ပြစ်ခတ်မှုမဖြစ်ခင်ပါတီပွဲတစ်ခုမှစုလိုက်အပြုံလိုက်ကိုတပ်ဖြတ်တဲ့ဗီဒီယိုတွေကိုတနတ်သမားနဲ့အတူတချို့ကြည့်ခဲ့ကြတယ်လို့စုံစမ်းစစ်ဆေးသူတွေကယုံကြည်နေကြပါတယ်။ဒါအပြင်တချို့ကအစိုးရအမြင်ရှိတဲ့ chat online chat room တွေထဲမှာဝင်ရောက်ပြောဆိုဆွေးနွေးကြတယ်လို့တချို့ကလည်းအရွယ်မရောက်သေးတဲ့ကလင်းငယ်တွေကိုမဖွဲ့မရလုပ်တဲ့ဗီဒီယိုတွေကြည့်ခဲ့ကြတယ်လို့တာဝန်ရှိသူတွေသိရှိခဲ့တာဖြစ်ပါတယ်။ပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်မှာလာရောက်စစ်ပညာသင်နေတဲ့ဆာဒီစစ်မှုရန်650လောက်ရဲ့နောက်ကျောင်းရာဇဝင်ကိုပြည်ထောင်စုစုံစမ်းစစ်ဆေးသူတွေပြန်လည်တုံ့တက်ခဲ့ကြတာဖြစ်ပါတယ်။
လေပြားပြည်ရင်းစည်ရဲ့ပြိုင်ဘက်နိုင်ငံရေးအုပ်စုတွေကြားမှာညီငယ်ဆွေးနွေးပွဲတရက်ကိုအခုတနင်္လာနေ့ရုရှားနိုင်ငံမော်စကိုမှာကျင်းပပါရယ်ကုလသမဂ္ဂကြောထောက်နောက်ခံပြီးထားတဲ့ GNA အုပ်စုရဲ့ခေါင်းဆောင် Fayez Al-Sayef ကလေပြားအမျိုးသားတပ် LNA ရဲ့အကြီးအကဲတပ်မှူး Khalifa Hafez ပါဒီစီဝေးမှာတက်ရောက်မှာဖြစ်တယ်လို့ရုရှားနိုင်ငံကြေးဝန်ကြီးကပြောဆိုထားပါတယ်ခင်ဗျာ
။နယ်လာနေညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံဦးတို့ပြောပြပေးသွားကြတာပါရှင်။အခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးတရုတ်သမ္မတရဲ့မြန်မာခီးစဉ်အပေါ်တုံ့သက်ချက်တချို့ကိုနားဆင်ကြရမှာပါ။ဒေသတွင်းမှာရောကဘာမှာပါဩဇာကြီးမားတဲ့အင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့သမ္မတလာရောက်မဲ့မြန်မာနိုင်ငံခီးစဉ်အတွင်းတွေ့ဆုံမှုတွေမှာမြန်မာအစိုးရဘက်ကအခွင့်အလမ်းကောင်းတွေရလက်ကောင်းတွေဖန်တီးဖို့လိုတယ်လို့ကချင်နိုင်ငံရေးပါတီခေါင်းဆောင်တဦးကတုံ့သက်ပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးစီးပွားရေးနဲ့ဒေသတွင်းလုံခြုံရေးကိစ္စတွေအတွက်လားလာကောင်းတဲ့ခီးစဉ်ဖြစ်လဲနေပြည်တော်မှာနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့တရုတ်သမ္မတနဲ့တွေ့ဆုံပွဲမှာကိုယ်တိုင်တက်ရောက်ဖို့ရှိတဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌကရှုမြင်ပါတယ်မတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ပါတယ်မြန်မာနိုင်ငံဘက်ကနိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့ဖိတ်ကြားချက်အရတရုတ်သမ္မတရှီကျင်းပင်ဟာမြန်မာနိုင်ငံကိုလာမယ့်တောက်ကြာနေ့ဇန်နဝါရီလ18ရက်ကနေဇန်နဝါရီလ18ရက်နေ့အထိနှစ်ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်နေတွားရောက်လည်ပတ်မယ့်အကြောင်းတရုတ်နိုင်ငံသားရဲ့ဌာနကပြီးခဲ့တဲ့သတင်းပတ်တောက်ကြာနေ့ကတရားဝင်ကြေညာခဲ့တာပါတရုတ်သမ္မတဟာသူ့ခီးစဉ်တွင်မှမြန်မာသမ္မတဦးဝင်းမြင့်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့အပြင်အစိုးရနဲ့တက်မတော်ထိတ်တန့်အရာရှိကြီးတွေနဲ့လည်းတွေ့ဆုံမှုရှိတဲ့အကြောင်းတရုတ်ဒုတိယနိုင်ငံသားရဲ့ဝင်ကြီးလီယူရှောက်ခွေကပြောဆိုထားပါတယ်တရုတ်သမ္မတလာရောက်တဲ့နေ့ဇန်နဝါရီလ18ရက်ညနေမှာပဲနေပြည်တော်မှာတရုတ်သမ္မတနဲ့နိုင်ငံရေးပါတီ20တွေ့ဆုံကြဖို့စီစဉ်ထားတယ်လို့ဒီတွေ့ဆုံပွဲမှာဖိတ်ကြားခံထားရတဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကပြောပါတယ်တရုတ်သမ္မတရဲ့ခီးစဉ်ဟာမြမစီပွားရေးနဲ့ငြိမ်းချမ်းရေးဒေသတွင်းလုံခြုံရေးအတွက်အလားအလာရလက်ကောင်းတွေရဖို့ကိုလည်းဒေါက်တာတူးကြာကမျှော်လင့်ပါတယ
်ရောက်တာကဟို16နှစ်တည်းရောက်ဒါကလေးရပြီအဲ့ဒီမှာကျွန်တော်ဒီနိုင်ငံပါတီကောင်းဆောင်တချို့နဲ့တွေ့ပါရတယ်။ဒီနေ့ဒီတော့မှာပဲအဲ့ဒီမှာကျွန်တော်ပါတီကလည်းပါပါတယ်။အလုပ်ပါတီနဲ့ဆက်လို့ဆိုတော့အဲ့ဒါကျွန်တော်လည်းတွေ့ဖို့ချင်းပါပါတယ်။အဲ့ဒါတွေ့ဆုံတဲ့ဆက်တဘောဆက်တဲ့တော့ပဲဖြစ်ပါတယ်။တွေ့ရခင်းစီမှာတော့ဒါဒီအစရနဲ့တမတော်နဲ့ပဲဒါဆက်ရှိရနဲ့မှာဆွေးနွေးဖို့ရှိတယ်တရားသိရတယ်။ကျွန်တော်ကတော့တွေ့ရဒီခင်းစီမှာတော့အကောင်းမြင်တယ်ရှိပါတယ်။အပြုတ်ဘောဆောင်တဲ့ခီးစဉ်တွေပဲဖြစ်ပါတယ်။အဲတူရဒီညီချမ်းရေရရှိရရရှိကြောင်းဘလော့ပတ်ဘူးကုညီနိုင်တဲ့စာကိုဒါမြေလန်းရှာလိမ့်မယ်လို့ဖြစ်ပါတယ်။အဲဒီဘာကြောင့်လဲဆိုတော့တွေ့အင်းကြီးနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမင်းကြီးမရှာဖြစ်နေတာသူတို့လည်းအဲဒီစိတ်မတည့်မတာဘောနော်။နေစောင့်ကြည့်နေတဲ့အနေထားမျိုးလို့ကျွန်တော်ယူဆတယ်လေ။ညီချမ်းရေပြည်ဆောက်ရေးပြည်ဆောက်ရေးနေရာမှာအောက်ကိုပြုတ်နိုင်မယ်လို့သူခီးစဉ်ကအဲ့လိုကျွန်တော်ကအကောင်းမြင်ချက်ကရှုမြင်ကြောက်ပါတယ
်တရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုလာရောက်မဲ့ခီးစဉ်မတိုင်ခင်မကြသေးခင်ရက်ပိုင်းတုန်းကလည်းမြန်မာနိုင်ငံဆိုင်ရာတရုတ်အထူးကိုယ်စားလှယ်ဆွန်ကိုရှန်ကKIA ကချင်ဒေသမှာမြမအစိုးရနဲ့စစ်ဖြစ်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ် မြန်မာနိုင်ငံရဲ့ပြည်တွင်းညီညာရေးဖြစ်စဉ်မှာတရုတ်ဆိုရဘက်ကဂျာဝင်စစ်ဆက်ညှိနှိုင်းပေးမှုကရလက်ကောင်းတွေဖန်တီးနိုင်မှာမလားဆိုတဲ့အမြင်နဲ့ပတ်သက်ပြီးတော့ဒေါက်တာတူးဂျာကသူ့အမြင်အခုလိုပြောပါတယ
်။တရုတ်ကောင်းဆောင်ရေးဖြစ်စဉ်နဲ့တရုတ်မှာရှိနေပါတယ်။ဒီအခါကျတော့အပြစ်ကတော့ဒီတိုင်းဒါလင်းရဲ့အဖွဲ့အစည်းများနဲ့သူရတမ်းတူဂျာမှာဒီပြစ်ခတ်ရဲ့ကျေးရဲကိုတိုင်းနိုင်ငံဘက်ကကူညီတင်မယ်လို့ပြောနေတယ်လေ
။ဟုတ်ကဲ့။
အပြစ်ကတော့ဒီပါရဲ့ကညီညာရေးကိစ္စဆိုလေးထားလိမ့်မယ်။တို့ရဲ့ OBOR ကိစ္စလည်းရှိတာကို
အဲ့
ဒီဒီမှာရင်းနေရှိတယ်ဆိုတော့ညီချင်းရဲကပထမဆုံးဂျင်းသားလိမ့်နေတယ်ပြုလို့ရှိမှစီပါရေးဖြစ်တယ်ပြီးတော့ဒါကိုညီမနိုင်ငံရဲ့ညီချင်းရဲရရှိဖို့ဆိုလို့ရှိတော့အပြစ်ခတ်ရဲ့စီရေးဒါသဘောတူချက်လက်မှတ်ရေးထူကြအခုလည်းဒီမြောက်ပိုင်းအဖွဲ့တွေကဒီလက်ဖွဲ့ပေါ့အဲ့ဒီပုံမှာလည်းတယောက်မှရှိနေပါတယ်ပြုလို့ရှိတော့တခြားတွေရခိုင်ညီငယ်ကတက်ပွဲတွေရတယ်တရားမှုရှိနေပါတယ
်ဒေတာတွေမှာစီးပွားရေးလမ်းကြောင်းတွေပိုဖွင့်ဖြိုးလာနိုင်မှုဆွေးနွေးကြမယ်တရုတ်မြန်မာနှစ်နိုင်ငံဒီခီးစဉ်အတွင်းမှာတော့မြန်မာအစိုးရဘက်ကနိုင်ငံအတွက်ရလက်ကောင်းတွေရဖို့အခွင့်အလမ်းကောင်းတွေဖန်တီးဖို့လိုတယ်လို့လည်းဒေါက်တာတူဂျာကပြောပါတယ
်ဒီဘက်ကလည်းဒီစစ်ဆန်ရေးပုံမှန်ခိုင်မြဲအောင်ပုံပြီးချိုးမှုအောင်တော့စဉ်းစားမှာပါဒီမြန်မာနိုင်ငံကောင်းဆောင်တင်တယ်အဲ့လိုဒါဆိုရှင်တော့ကျွန်တော်ဒီတွေ့ရဲ့ခီးစဉ်တခြားလာရောက်တဲ့ခီးစဉ်မှာတော့ဒါကျွန်တော်နိုင်ငံအတွက်ကောင်းကျိုးတွေကောင်းကျိုးရလဒ်တွေဖြစ်ပေါ်လာနေလို့မြင်ပါတယ်အခုဆိုလို့ရှိရင်ဒီကြမ်းရေးပါမယ်စီးပွားရေးပါမယ်လုံခြုံရေးပါမယ်ပေါ့လေအဲဒါဒီနိုင်ငံကဆက်ဆံရေးတွေပါဒါဒီအင်းမင်းနိုင်ငံကောင်းတစ်ခုအနေနဲ့အဲဒီတို့ဘက်ကပေါ့နော်ဒါရက်တီပြလိမ့်မယ်ရှင်
တရုတ်မြန်မာတန်တမန်ရေးထူထောင်တဲ့190ပြည့်နှစ်မှာပဲထူးထူးခြားခြားကဘာမာရောဒေတာတွင်မှာပါဩဇာကြီးမာတဲ့တရုတ်နိုင်ငံရဲ့သမ္မတတယောက်အနေနဲ့2020ပြည့်နှစ်အတွင်းပထမဆုံးပြည်ပခီးစဉ်ကိုဒေတာတွင်ကမြန်မာနိုင်ငံကိုတွားရောက်ဖို့ရွေးချယ်လိုက်တာကတော့တရုတ်မြန်မာနိုင်ငံကြားတန်တမန်ရေးဆိုင်ရာထူးခြားမှုအဖြစ်နဲ့လဲတရုတ်မြန်မာရေးအကဲခတ်တွေကတုံ့သက်တဲ့အကြောင်း VOA မြန်မာပိုင်းကိုပြောဆိုထားပါတယ်ရှင်
မဆုမုံပြောပြခဲ့တာပါရှင်အခုလိုမကြမီရက်တွေအတွင်းမြန်မာနိုင်ငံကိုတရုတ်သမ္မတလာရောက်ဖို့ရှိနေပြီးတရုတ်အစိုးရရဲ့အာရှရေးရာအထူးကိုယ်စားလှယ်ကတရုတ်နယ်စပ်ဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးနယ်စပ်တည်ငြိမ်ရေးကိစ္စရက်တွေဆွေးနွေးနေတဲ့အချိန်မှာပဲဒီရက်ပိုင်းအတွင်းနယ်စပ်ကုံတွယ်ရေးလမ်းမပေါ်မှာကာမီရှူရာတွေနဲ့ပြစ်ခတ်တာတွေဖြစ်ပေါ်နေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့အစိုးရနဲ့လက်နက်ကိုင်ဖွဲ့တွေကငင်းချမ်းရေးအတွက်ဆွေးနွေးနေပြီးကာလအတော်ကြာငြိမ်သက်နေခဲ့ရာကဒီအပိုင်းအတွင်းမှာတရုတ်မြန်မာနယ်စပ်ကုံတွယ်ရေးလမ်းဖြစ်တဲ့မန္တလေးလာရှိုးနဲ့မူဆယ်လမ်းမကြီးပေါ်မှာမတည်ငြိမ်မှုတွေပြန်လည်ဖြစ်ပွားလာနေတာပါလက်တလော့လာရှိုးမူဆယ်လမ်းပိုင်းအတွင်းလက်နက်ကိုင်ဖွဲ့တွေကကုန်တင်ကားတွေတားဆီးပြီးနှစ်စင်ကြီးကောက်တာကားမီးရှို့တာတွေကြောင့်တတိနဲ့တွာလာနေရာကြောင့်ရင်ပေါင်းတအူးကအခုလိုပြောပါတယ
်သူတို့စက်ကြီးနှစ်စင်ကြီးပေါ့ကားတွေအဲ့လိုဖမ်းနေတယ်လို့ပြောတာကြားတာပဲကျွန်တော်တို့ပြည်ချကားတကြီးတော့ပါသွားတယ်လွန်ခဲ့တဲ့3ရက်လောက်ကပေါ့မင်းကမနှက်ပိုင်းရတော့မှတော့အဲ့မှာသူတို့ဖမ်းတဲ့နေရာမှာ9စီးလောက်နောက်ထပ်ဖမ်းထားတာကိုတွေ့တယ်တဲ့အဲ့မင်းညာကကားတကြီးကြီးကျယ်တယ်လို့ကြားတယ်ကဖမ်းတာကဘယ်နေရာမှာလဲဆိုတော့ရုံးတော်လို့ခေါ်တာပေါ့ရုံးတော်အပေါ်လေးမှာပေါ့နံပါတ်ကလည်းမိုင်းယူကြပေါ့
ဘယ်လက်နက်ကင်ဖွဲ့ကဖမ်းဆီးမိရှို့တယ်ဆိုတာကိုတော့အတိအကျထုတ်ဖော်ပြောဆိုတာမရှိပါဘူး။မူဆယ်မျိုးနယ်ကရဲရရှိတဦးကလည်းဒီကနေ့လာရှုံးမူဆယ်ပြည်တော်စုလမ်းမကြီးရဲ့အခြေအနေကိုအခုလိုပြောပါတယ်
။လမ်းမကြီးအခြေအနေကဟိုမလေးကကားတစ်စီးမိရှို့ခံလာတော့စိတ်မကောင်းဘူး။စားလာရတော့လည်းသွားတော့သွားတော့လည်းစောက်လို့သွားတော့ဟာလို့သူ့ခိုင်တဲ့ကျွန်တော်တို့မူဆယ်ရပါသေး။
ကားမီးရှို့ခံရတာဒီလ7ရက်နေ့ည9နာရီဝန်းကျင်လောက်ကဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးဒီဒေတာမှာအဓိကလှုပ်ရှားနေတဲ့ TNLA ခေါ်တအန်းပလောင်တပ်ဖွဲ့ကိုမေးမြန်းဖို့စစ်တွေခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး7ရက်နေ့မနေ့ပိုင်းကလည်းကြောင်မဲမြို့နယ်အတွင်းမှာကျွန်းွားတင်ရင်တစည်းအပြစ်ခံရတာကြောင့်လူတယောက်သေဆုံးခဲ့ရကြောင်းကြောင်မဲရဲစခန်းကတာဝန်ရှိသူတဦးကပြောပါတယ
်ဒီဘောနဲ့ကြောက်ပဲညားပါပါမင်းအမတော့နိုင်လောက်ပေါ့နောက်နိုင်လောက်မှအဲနာကအဲ့မှာဒီပြစ်ခံရတယ်ဆိုတော့ကျွန်တော်တို့ကလည်းသွားကြည့်ကြတော့အဲ့မှာတယောက်တည်သွားတာပေါ့နော်တပည့်ရတည်သွားတာပေါ့ဆိုတော့လမ်းကြောင်းကဒီနေ့တော့ကောင်းပါလေ
တမ်ရော်ပိုင်မြောက်ရီသတင်းစာမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ချောင်းချောက်ကျေးရွာအနီးမှာနွားအကောင်20တင်ဆောင်လာတဲ့စနေဘင်းကားကိုဘေးပညာကလိုက်ပါလာတဲ့စိုက်ကယ်နှစီးပေါ်ကတောင်းချမ်းသူ4ယောက်ကပြစ်ခတ်ခဲ့ကြောင်းကားဟာဝဲဘက်ဘေးရှိတစ်ပင်ကိုတိုက်ပြီးရက်တန့်သွားခဲ့ရမှာကားပေါ်ပါသူရင်နှောက်လိုက်တဦးတနက်ထိမှန်ပြီးအခင်းဖြစ်ပွားရမှာတေဆုံးခဲ့ကြောင်းရင်ပေါင်းတဦးနဲ့ကြံရင်နှောက်လိုက်နှစ်ဦးကတော့ထိခိုက်ဒဏ်ရာများရှိကြောင်းနဲ့ပြစ်ခတ်သူကိုစီစစ်နေစေဖြစ်ကြောင်းဖော်ပြထားပါတယ်။ ဒီပြစ်ခတ်မှုဖြစ်ပွားရနေရာဟာ DNL ကတန်းပလောင်အဖွဲ့နဲ့ရှမ်းလက်နက်ကိုင်အဖွဲ့တွေလှုပ်ရှားတဲ့နေရာလည်းဖြစ်ပါတယ်အရင်ကလည်းကျွန်းွားတင်ကားတွေကိုပြစ်ခတ်တာတွေရှိပေမဲ့ဘသူလက်ချက်ဆိုတာကိုထုတ်ဖော်နိုင်တာမရှိခဲ့ပါဘူးဒီလ9ရက်နေ့ကနေ10ရက်နေ့အတွင်းမှာတော့တရုတ်အစိုးရရဲ့အာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်ဟာ UWSA ဝ NDAA မုံလာ KIA ကချင်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးငင်းချမ်းရေးနေဆက်တည်ငြိမ်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်
တိယသမရာရှိချင်းဖြင့်မြန်မာနိုင်ငံကိုလာမဲ့ခီးစဉ်တိုင်းငင်မကြသေးခင်ရပိုင်းတုန်းကတော့မြန်မာဆန်ရတိယအထုကုစလေဟာ KIA ကချင်ဒေသမှာမြန်မာအစိုးရနဲ့စစ်မှန်ရင်ဆိုင်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပါလေတိယနိုင်ငံဒီနဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့နဲ့နီးနီးကပ်ကပ်ဆက်ဆံနေတယ်လို့ပဲမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့မြန်မာအစိုးရကြားညီညီဆွေးနွေးမှုတွေမှာလည်းထည့်ထည့်ဝင်ဝင်ပတ်သက်မှုရှိနေတာပါအခုလိုမျိုးတိယနိုင်ငံရဲ့ဂျာဝင်မှုတွေဟာမြောက်ပိုင်းမဟာမိတ်တိုင်းရင်းသားအဖွဲ့နဲ့မြန်မာအစိုးရကြားညီညီအတွက်ဘလောက်အထောက်ကူပြုနိုင်ပါလဲမြန်မာညီညီအတွက်စင်ခေါ်ချက်တခုလိုရယူဆနိုင်ပါလားလမိတ်ငါနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမန့်လူတဲ့သရရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့ telephone number တွေကြိုးပြီးတော့ပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ရေးသားပြပို့ထားလို့လည်းရပါတယ် view မြန်မာပိုင်းဖုန်းနံပါတ်က1-2-3-2-9-9-9-4ဖြစ်ပါတယ်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်ကြတဲ့တော်ရှင်တွေကို
လာမယ့်စနေညတရားလေးလိုင်းမှာပါဝင်အင်္ဂါညတရားဒီလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်။ယူကရိန်းခရီးသည်တွင်လေယာဉ်ပေါ်ကခရီးသည်ရောလေယာဉ်အမှုရန်တွေပါစုစုပေါင်း186ဦးလုံးသေဆုံးခဲ့ရတဲ့အီရန်စစ်တပ်ကမှားယွင်းပစ်ချခဲ့တဲ့လုပ်ရက်ကိုအီရန်နိုင်ငံတော်ဝန်မှာစနေနေ့ကစတင်ပြီးကန့်ကွက်ဆန္ဒပြနေကြသလိုအီရန်ခေါင်းဆောင်အလီခါမေနီနှုတ်ထွက်ပေးဖို့ကိုပါတောင်းဆိုနေကြပါတယ် VOA သတင်းတောက်တွေဖြစ်တဲ့ Jim Dimata နဲ့ Julie Trapos တို့ပေးပို့ထားတဲ့သတင်းလွှာတွေကိုမှတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ရှင်
အခုလိုအီရန်တော်လှန်ရေးအဆောင်တပ်ကမှားယွင်းပစ်ချခဲ့တဲ့လုပ်ရက်အပေါ်အီရန်နိုင်ငံတဝန်းကပြည်သူတွေအမျက်ဒေါသထွက်ခဲ့ကြပြီးစနေနေ့ကလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။နောက်ပိုင်းမှာတော့ဒီဆန္ဒပြမှုတွေဟာအစိုးရစန့်ကျင်ရေးဘက်ကရောက်ခဲ့ပြီးအီရန်ဘာသာရေးကောင်ဆောင်အယက်တူလာအာလီခါမေနီနှုတ်ထွက်ဖို့တောင်းဆိုခဲ့ကြပါတယ်။ဒါပြင်မြို့တော်တီဟရန်ကဆန္ဒပြပွဲတချို့မှာအမေရိကန်ကအဝေးထိန်ဒရုန်းနဲ့လုကြံခဲ့တဲ့အီရန်ထိပ်တန်းဗိုလ်ချုပ်ကြီးဆိုလမန်နီဟာလူသက်သမားဖြစ်တဲ့ဖောက်ပြန်ရေးသမားဖြစ်တဲ့ဆိုတဲ့ကြွေးကြော်သံတွေကိုလည်းအော်ဟစ်ခဲ့ကြပါတယ်။လူသားအမားကြောင့်ဖြစ်ခဲ့ရတဲ့ဝန်내ခြေကွဲပွဲကောင်းတဲ့ဖြစ်ရပေါ်မှာသူ့အနေနဲ့စိတ်မကောင်းဖြစ်မိကြောင်းအီရန်သမ္မတဟာဆန်ရိုဟာနီကိုတိုင်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လို့အီရန်အစိုးရဘက်ကခီးတဲ့တင်လေရင်ကိုသူတို့မှားယွင်းစွာပြစ်ချခဲ့မိတယ်ဆိုတာကိုအစပိုင်းမှာငင်းဆန်ခဲ့ပြီး၃ရက်ကြာပြီးနောက်မှဝင်ခံပြောကြခဲ့တာဖြစ်ပါတယ်ယူကရိန်းလေရင်ပေါ်လိုက်ပါသွားတဲ့ခီးတွေရောလေရင်အမှုတန်းအားလုံးစုစုပေါင်း186ဦးလုံးတေဆုံးခဲ့ပြီးအဲ့ဒီထဲမှာကနေဒါနိုင်ငံသား59ဦးပါဝင်ခဲ့တာပါဒါအပြင်ကနေဒါမှာတက္ကသိုလ်ပညာသွားရောက်သင်ကြားနေတဲ့အီရန်ကျောင်းသူကျောင်းသားတွေလည်းတေဆုံးခဲ့တဲ့အထက်မှာပါဝင်ခဲ့ပါတယ်အီရန်တော်လှန်ရေးအဆောင်တပ်ရဲ့လေကြောင်းဆိုင်ရာတပ်မှူးအမီယာအာလီဟာဂျီဇာဒတ်ကစနေနေ့မှာနိုင်ငံပိုင်ရုပ်သံကနေပြောဆိုရမှာအခုလိုမှားယွင်းစွာပြစ်ချခဲ့တဲ့လုပ်ရက်ဖြစ်ခဲ့ပြီးတဲ့နောက်ဒီလိုဆိုးရွားလာတဲ့ဖြစ်ရပ်ကိုမျက်မြင်သက်သေတွေ့ခဲ့ရသူတဦးဖြစ်မနေချင်တော့ပဲအဲ့ဒီအချိန်မှာသူ့ဘာတစ်ခါတည်းတည်သွားခြင်းနဲ့ဆန္ဒရှိခဲ့ကြောင်းပြောဆိုခဲ့ပါတယ်။ဒါအပြင်ဒီကိစ္စနဲ့ပတ်သက်ပြီးသူ့အနေနဲ့အပြေအဝတာဝန်ယူကြောင်းဘယ်လိုဆုံးဖြတ်ချက်မျိုးကိုဖြစ်စေနာခံမှာဖြစ်ကြောင်းပြောဆိုသွားပါတယ်။ဒါပေမဲ့လည်းတည်ဆုံသွားသူတွေအတွက်စူတောင်းမေတ္တာပို့သသူတို့ဟာမခံမရနိုင်အမျက်ဒေါသထွက်ခဲ့ကြပြီးလမ်းမရီပေါ်ထွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။နိုင်ငံခေါင်းဆောင်ပိုင်းရဲ့တာဝန်မဲ့လုပ်ရက်အပေါ်ကန့်ကွက်ခဲ့ကြသလိုအီရန်တော်လှန်ရေးတပ်ရဲ့အရေးချင်းညံပြင်းမှုကိုလည်းဆန္ဒပြသူတွေကကြွေးကြော်သံတွေနဲ့အော်ဟစ်ရှုံချခဲ့ကြပါတယ်။အီရန်ရဲတပ်ဖွဲ့ကတော့မျက်ရည်ယိုပုံးတွေနဲ့ဆန္ဒပြသူတွေဘက်ကိုပစ်ခတ်ခဲ့ပါတယ်။ အမေရိကန်သမ္မတဒေါ်နယ်ထရန့်ကလည်းသူ့ရဲ့ Twitter စာမျက်နှာမှာဆန္ဒပြအီရန်ပြည်သူတွေဘက်ကသူ့အနေနဲ့အဆက်မပြတ်ထောက်ခံမှုရှိနေကြောင်းအီရန်အင်္ဂလိပ်ဘာသာစကားနှစ်ခုလုံးနဲ့ရေးသားခဲ့ပါတယ်။သူသမ္မတစာဖြစ်ချိန်ကလေးကအီရန်ပြည်သူတွေဘက်ကသူ့ရက်တီခဲ့တာဖြစ်ကြောင်းသူ့အစိုးရအနေနဲ့အီရန်ပြည်သူတွေကိုဆက်လက်ပြီးတော့လည်းထောက်ခံသွားမှာဖြစ်ကြောင်းထရန့်ကရေးခဲ့ပါတယ်။အခုလိုယူကရိန်းခီးတဲ့တင်လေးရင်ပြစ်ချခံရမှုပေါ်မခံမရနိုင်ဖြစ်မှုတွေဟာကမ္ဘာအနှံ့ပေါ်ထွက်ခဲ့ပါတယ်။ယူကရိန်းသမ္မတဗိုလ်ဒီမီယာဇယ်လန်စကီးကလည်းအီရန်နိုင်ငံမှာအပြစ်ရှိကြောင်းစနေနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ
်။ယူကရိန်းလေယာဉ်ကိုပြစ်ချခဲ့တဲ့ဖြစ်ရမှာအီရန်ကပြစ်မှုကျူးလွန်ခဲ့တာဖြစ်ပါတယ်။အီရန်ဘက်ကဒီလိုပြစ်မှုကျူးလွန်မှုမှာပွင့်လင်းမြင်သာပြီးတာဝန်ယူတဲ့စုံစမ်းစစ်ဆေးမှုနဲ့တာဝန်ရှိသူတွေကိုအရေးယူဖို့တည်ဆုံသွားသူတွေရဲ့ခန္ဓာကိုယ်အလောင်းတွေကိုသက်ဆိုင်ရာနိုင်ငံတွေကိုပြန်ပို့ပေးဖို့ရောကြီးပေးဖို့နဲ့တန်တမာရေးလမ်းကြောင်းကနေတရားဝင်တောင်းပန်မှုစတာတွေအတွက်အစင်းသင့်ဖြစ်နေကြောင်းအီရန်ဘက်ကအာမခံချက်ပေးဖို့ကျွန်တော်တို့မျှော်လင့်ထားပါတယ
်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကလည်းသူပေးချင်တဲ့အမှားစကားအဖြစ်အီရန်ဘက်ကအဖြေပေးဖို့တာဝန်ခံမှုတာဝန်ယူမှုနဲ့တရားမျှတရေးအတွက်အခုလိုလေရင်ပြစ်ချခံရမှုပေါ်အမျက်ဒေါသထွက်နေတဲ့ကမ္ဘာတဝန်းမှာရှိတဲ့လူတွေအနေနဲ့တောင်းဆိုကြဖို့တိုက်တွန်းသွားပါတယ်။အီရန်မှာအခြေဆိုင်နေတဲ့အမေရိကန်တပ်တွေအပေါ်ပြီးခဲ့တဲ့သတင်းဘက်ကအီရန်ဘက်ကတိုက်ခိုက်မှုနဲ့ပတ်သက်လို့ပြီးခဲ့တဲ့တောက်ကြာနေ့မှာအမေရိကန်ပြည်ထောင်စုဘက်ကအီရန်အပေါ်ပိုးပြီးတံခတ်အရေးယူမှုတွေချမှတ်ခဲ့တယ်လို့အမေရိကန်ကသတ်မှတ်ထားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအီရန်ဘက်ကဆက်ပြီးလုပ်လာမယ်ဆိုရင်အီရန်ရဲ့စီးပွားရေးပိုးပြီးချိနဲ့သွားစေဖို့နောက်ထပ်အရေးယူမှုတွေလှုပ်ဆောင်မှာဖြစ်ကြောင်းအမေရိကန်ဘက်ကချိန်ချောက်ပြောဆိုခဲ့ပါတယ်ရှင်
မှန်ရင်ချင်းနိုင်ပြပြသွားရပါရှင်။နောက်နှစ်နိုင်ကြမှာထုတ်လွှင့်မယ်ညပိုင်းစီစဉ်တွေမှာတော့ထိတ်တရောက်ဒေတာတွေနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်ပါတွေအပြင်မြန်မာတခွင်စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာတွေကိုနားဆင်ကြရမှာပါ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190kHz 1595တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။အခုညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကတလှည့်ပြောပြပေးပါဦးမရှင
်။အမေရိကန်နဲ့အီရန်ကြားတင်းမာနေချိန်မှာအီရန်နဲ့ဆွေးနွေးနိုင်မယ့်အလားအလာပေါ်သူ့ဘက်ကစိတ်ဝင်စားဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အီရန်ဘက်ကဆွေးနွေးညှိနှိုင်းလာရင်တောင်မှသူကယူမဆိုင်ဘူးလို့သမ္မတထရမ့်ကတနင်္ဂနွေနေ့ညတော့က Twitter ပေါ်မှာရေးခဲ့တာပါ။နျူကလ িয়ার လက်လက်မရှိဖို့နဲ့ဆန္ဒပြသူတွေကိုမတတ်ဖို့ပဲလိုတယ်လို့သမ္မတက Twitter ပေါ်မှာရေးပါတယ်။စုစုပေါင်း186ယောက်တေဆုံးခဲ့တဲ့ယူကရိန်းခီးသည်တင်လေယာဉ်ကိုမှားယွင်းပစ်ချမိခဲ့တယ်လို့အီရန်စစ်တပ်ကဝန်ခံခဲ့ပြီးတဲ့နောက်ဒီပေါ်မချေနှက်လို့ဒီနေ့မှလည်းအီရန်မှာတတိယနေ့အဖြစ်ဆန္ဒဆက်ပြနေကြပါတယ်။တနင်္ဂနွေနေ့တုန်းကဆန္ဒပြပွဲတွေကိုပြစ်ခတ်နှိမ်နင်းတဲ့ဗီဒီယိုတွေထွက်ပေါ်လာခဲ့ပေမဲ့အီရန်အာဏာပိုင်တွေကတော့ပြစ်ခတ်မှုမရှိဘူးလို့ညှင်းဆန်နေပါတယ်။အီရန်ရဲ့လက်ချက်နဲ့ယူကရိန်းတင်ရင်ပြတ်ကျခဲ့တာမှာအသက်သုံးဆုံးရှုံးခဲ့သူတွေအတွက်ဝမ်းနည်းအောင်မေ့မှုပွဲကိုကနေဒါနိုင်ငံအက်ဒမင်တန်မြို့မှာတနင်္ဂနွေနေ့ကလုပ်ခဲ့တာမှာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုတက်ရောက်ခဲ့ပါတယ်။ဗုဒ္ဓနေ့ကပြတ်ကျခဲ့တဲ့ယူကရိန်းလေကြောင်းလိုက်လေယာဉ်ပေါ်မှာအီရန်အများစုရဲ့ဒီအီရန်ဝယ်ဘွားကနေဒါနိုင်ငံသား90ကျော်ပါသွားတာပါ။တရားမျှတမှုမရမချင်းကျွန်တော်တို့အားလုံးအေးချမ်းမှုရနိုင်မှာမဟုတ်ဘူးလို့ကနေဒါဝန်ကြီးချုပ်ကဒေသုံးသူတွေရဲ့မိသားစုဝင်တွေကိုအားပေးစကားပြောကြားခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်တောင်ဘက်45မိုင်လောက်အကွာမှာရှိတဲ့တအားမီးတောင်ကနေမီးခိုးပြာတွေချော်ရည်တွေထွက်လာခဲ့ပြီးတဲ့နောက်အန္တရာယ်များတဲ့ပောက်ကွဲမှုဖြစ်နိုင်ခြင်းအဆင့်၄အထိတောင်ပင်ရှိသူတွေသတ်မှတ်တတိပေးထားပါတယ်။မဖြစ်မနေပောက်တော့မဲ့အခြေအနေတတိပေးချက်ထုတ်ခဲ့ပြီးတဲ့နောက်အနီးဝန်းကျင်မှာရှိနေကြတဲ့ဒေသခံ2000ခွဲလောက်အထိဘေးလွတ်ရာတန်းချောင်နေကြပါတယ်။တနင်္ဂနွေနေ့ကမီးတောင်တွေကထွက်လာတဲ့မီးခိုးပြာတွေကမနီလာမြို့တော်ထိလွှင့်ခဲ့တာပါ။မီးခိုးပြာတွေကြောင့်လေရင်ခီးစင်တွေဖြတ်ခဲ့ရတယ်လို့ကျောင်းတွေအစိုးရရုံးတွေလည်းပိတ်ထားရပါတယ်ရှင်။
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးခဲ့တာပါရှင်။အခုညနေစီစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PPG Intelsat 70နဲ့ Mia Set 3တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေရှင်။ VOE ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington. From Washington, this is VOA News.